Welcome to the Voice of America in Burmese.
Mingla nanne khin ma khnya to ra shin mya shwe lan chat mi ya ba se view American tan ga ni 2018 khu ne July 25 ye ingani minute phe season ni ko American pi daw su myo do Washington DC ga ni dai yai thau lwin pe ni ba bi flight meter 32-40-49 ga ni phan yu na sin nai ya de lo view ye Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကတော့ဆက်မူပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုံးမြတ်ပါပါရှင် American သမ္မတ Donald Trump ရဲ့အကြီးတန်းအကြံပေးလဲဖြစ်တမက်လဲဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ညှင်းဆိုလိုက်ပါတယ်တခါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေအမှန်တကယ်တိုးတက်လာမှစောင့်ကြည့်လေ့လာစစ်ဆေးမှုတွေအဆုံးသတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျောင်းအောင်လွင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ်အထင်မှာဆိုရင်တော့
ဟုတ်ကဲ့ဟိုညင်းညင်းနာနာကိုကြားလာတယ်အဲ့လိုမျိုးလည်းမပြောဘူးလေဒီလားအချို့လည်းပြောကြတယ်ဟိုဇီရီးယားဟိုရေခါတဲ့ပုံစံညင်လာတဲ့ပုံလေ
းဒါကတော့မကွေးတိုင်းပခုတ်ကူမြို့နယ်ကဒေသခံဆရာတော်အရှင်ပညာလင်္ကာရဖြစ်ပါတယ်မကွေးတိုင်းအတွင်းမြေရှမ်းမှုကြောင့်ပခုတ်ကူမြို့နယ်ကနာမည်ကြီးဇီရီးနစ်မြုပ်သွားတဲ့အတွက်ကြောင့်ဒေသခံတွေစိတ်ထိတ်ခိုက်ကြေကွဲနေကြတဲ့အကြောင်းသတင်းလွှမ်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံတစ်ဝှမ်းမှာမိုးကြီးပြီးတော့ရေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြတဲ့အကြောင်းဒီတန်သတင်းလွှမ်းပြီးတော့မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်တဲ့ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိလာဖို့ရှိတဲ့အကြောင်းသတင်းနဲ့အမေရိကန်သမ္မတရဲ့တမက်ဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းလှုပ်ဆောင်တာမျိုးမရှိပါဘူးဆိုပြီးတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုပြောဆိုလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
သူ့အပါအဝင်Trump စီယုံရေးအဖွဲ့တွေကတခြားသူတဦးတယောက်မှ2016 American သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲနောက်ပိုင်းမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတ Donald Trump ရဲ့အကြီးတန်းအကြံပေးလဲဖြစ်သမက်ဖြစ်သူလဲဖြစ်တဲ့ Jared Kushner ကပြောကြားခဲ့ပါတယ်သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာနှစ်နာရီကြာတကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက်ကုရှနာကအင်ပြူတော်မှာပြောကြားခဲ့တာပါသမ္မတရဲ့သားအကြီး Donald Trump Jr. နဲ့ Trump CEO ရဲ့ Manager Hong Paul Manafort တို့ရုရှားရှေ့နေလို့ပြီးခဲ့တဲ့နှစ်ဇွန်လကတွေ့ဆုံပွဲကိုသူနောက်ကျရောက်သွားခဲ့ပေမဲ့သမ္မတမဲဆွယ်မှုနဲ့ပတ်သက်တာတွေဆွေးနွေးတာမကြားခဲ့ရဘူးလို့လွှတ်တော်ကြားနာရေးပွဲမတိုင်ခင်သူထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာ Jared Kushner ကပြောကြားထားပါတယ်။အဲဒီရုရှားရှေ့နေကသမ္မတလောင်း Hillary Clinton ထိခိုက်နိုင်မဲ့အချက်တွေပေးနိုင်တဲ့ဆိုတဲ့အတွက်တွေ့ဆုံခဲ့တာလို့ Donald Trump Jr. ကပြောကြားခဲ့ပြီးတဲ့နောက်ဒီတွေ့ဆုံပွဲအပေါ်စုံစမ်းသူတွေကအာရုံစိုက်စရာဖြစ်ခဲ့တာပါ။2016သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်လို့ရုရှားကဘယ်လိုနှောက်ယှက်ဆွတ်ဖက်ခဲ့တယ်လဲဆိုတာကို American တရားရေးဌာနအပြင်လွှတ်တော်မှာလည်းစုံစမ်းနေတာပါဒီကနေ့အင်္ဂါနေ့မှာလည်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာ Kushner တကားပိတ်စစ်ဆေးခံရမှာဖြစ်ပါတယ်ဒီ Donald Trump Jr. နဲ့ Paul Manafort တို့ကလည်းအထက်လွှတ်တော်တရားရေးကော်မတီကိုမှတ်တမ်းအချက်တွေပေးဖို့နဲ့တကပိတ်ဖြေကြားဖို့ညှိနှိုင်းသဘောတူထားပါတယ
် American ပြည်တော်စု Texas ပြည်နယ်က Truck ကားတစ်စီးရဲ့နောက်တွဲယာဉ်ထဲမှာလူစဲဦးတည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အဲ့ဒီ truck ကားမောင်းတဲ့သူကိုတရားမဝင်လူမောင်းခိုတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ် truck ကားမောင်းတဲ့သူဟာ Florida ပြည်နယ်ကအသက်60အရွယ် James Bradley ဆိုတဲ့သူဖြစ်ပြီးသူဟာထောင်ဒဏ်တစ်သက်ဒါမှမဟုတ်တည်တံကြခံရမယ့်သဘောရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ် Texas ပြည်နယ် San Antonio မြို့က Walmart စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရပ်နားတဲ့နေရာမှာအဲ့ဒီ truck ကားရပ်ထားတော့ကမ္ဘောဒီးယား James Bradley ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီ truck ကားရဲ့နောက်တွဲယာဉ်ထဲမှာလူရှိဦးတည်ဆုံးနေတာကိုရဲအဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးနောက်ပိုင်းသူ့ကိုဖမ်းခဲ့တာပါ။ကားနောက်တွဲယာဉ်ထဲမှာပလာသူတွေတဲကနောက်ထပ်နှစ်ဦးထပ်ပြီးတော့တည်ဆုံးခဲ့ရပြီးကျန်တဲ့သူတွေကိုဆေးရုံတင်ထားရပါတယ်။ပင်မနှောင်းနယ်မှုတွေပူဒဏ်လွန်ကဲတဲ့ဒဏ်တွေကြောင့်ဒီတော်တော်များများဟာဆုံးရတဲ့အခြေအနေမှာရှိနေပါတယ်။တည်ဆုံးသူဦးရေထပ်တိုးလာမှာကိုလည်းစိုးရိမ်နေရတယ်လို့အနာဘိုင်ကဆိုပါတယ်။ကမ္ဘောဒီးယား James Bradley ကတော့သူ့ရဲ့ကားနောက်တွဲယာဉ်ထဲမှာလူတွေပါလာတာကိုလုံးဝမသိဘူးလို့ဗိုလ်အစိုးရစုံစမ်းစစ်ဆေးသူတွေကိုပြောပါတယ် မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရအမေရိကန်နိုင်ငံတွင်းရွှေ့ပြောင်းနေထိုင်ကြမဲ့သူအနည်းဆုံး100လောက်အဲ့ဒီ truck car တွေရဲ့နောက်တွဲရင်ထဲမှာပါတယ်လို့ဆိုပါတယ
်EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးသွားရင်အမေရိကန်နဲ့ဗြိတိန်ကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေထားရှိနိုင်ရေးကနအူးဆွေးနွေးမှုတွေကိုဝါရှင်တန်မြို့တော်မှာတနင်္လာနေ့ကစတင်လိုက်ပါတယ် EU စည်းကမ်းတွေအရလက်ရှိသတ်မှတ်ထားတဲ့ကုန်သွယ်ရေးအသားစီးတွေကိုဖယ်ရှားနိုင်မယ်ဆိုရင်အမေရိကန်နဲ့ကုန်သွယ်ရေးဟာ2030မတိုင်ခင်ဒေါ်လာဘီလီယံ40အထိတိုးတက်နိုင်တယ်လို့ဗြိတိန်ကမျှော်လင့်နေပါတယ်အဲ့ဒီကန့်သတ်ချက်တွေကိုအမြန်ဆုံးဖယ်ရှားဖို့လိုလာတယ်လို့အမေရိကန်သမ္မတကဇူလိုင်လဆန်းပိုင်းကကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံမှာအလွတ်တဘောပြောကြားခဲ့ပါတယ်2019မှာ EU တွေကအပိတိုင်နှုတ်ထွက်မဲ့လုပ်ငန်းစဉ်တွေမပြီးခင်မှာတော့ဗြိတိန်နိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီမှုတွေလုပ်ပိုင်ခွင့်မရှိတဲ့အတွက်အခုအမေရိကန်နဲ့ဆွေးနွေးမှုဟာကနဦးညှိနှိုင်းမှုတွေသာဖြစ်ပါတယ် EU တွေကနှုတ်ထွက်ပြီးချိန်မှာအမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေရှေ့တန်းရောက်နေအောင်လို့ဗြိတိန်အစိုးရကစူးစမ်းနေတာပါကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေဟာခက်ခဲမှဖြစ်ပေမဲ့အမေရိကန်သမ္မတနဲ့လွှတ်တော်ရဲ့ထောက်ခံမှုရရှိမယ်လို့အခိုင်အမာယုံကြည်ကြောင်းဗြိတိန်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
ရှေ့တရုတ်ပင်လယ်ပြင်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကအမေရိကန်ကင်းလက်လေယာဉ်တစ်စီးကိုတရုတ်တိုက်ခတ်ရေးချက်လေယာဉ်နှစ်စီးကကြားဖြတ်ဟန်တားဖို့ကြိုးစားခဲ့တယ်လို့အမေရိကန်ရရှိတွေကပြောပါတယ်တရုတ်ချက်လေယာဉ်နှစ်စီးမှာတစ်စီးကလက်နက်တပ်ဆင်ထားပြီး J-10 ဆိုတဲ့တိုက်ခတ်ရေးချက်လေယာဉ်ကတော့အမေရိကန်ရေတပ်ကင်းလက်စစ်လေယာဉ်ရဲ့ရှေ့တဲ့တဲ့ကနေပြန်တန်းလာတာကြောင့်တိုက်မိမဲ့အခြေအနေကနေပြီးတော့လွဲအောင်အမေရိကန်လေယာဉ်ကကွစ်ရှောင်မောင်းနေခဲ့ရတယ်လို့အမည်ဖော်လို့တဲ့အမေရိကန်ရာရှိဦးက Reuters သတင်းဌာနကိုပြောပါတယ်အမေရိကန်ရေတပ်ကင်းလက်စစ်လေယာဉ်ဟာပုံမှန်လုပ်နေကြနိုင်ငံတကာရေပိုင်နဲ့အတွင်းမှာကင်းလက်ပြန်တန်းခဲ့တာပါတရုတ်တပ်ခိုင်ဂျက်လေယာဉ်နှစ်စီးနဲ့ထိတ်တိုက်တွန်းမလို့ဖြစ်ခဲ့တဲ့နေရာကတော့ကျင်းတောင်းမြို့နဲ့ရေမိုင်80လောက်အကွာမှာဖြစ်ပါတယ်အခုလိုဖြစ်ပျက်မျိုးကတရုတ်ပင်လယ်ကမ်းရိုးတန်းတစ်ဝိုက်မှာမကြာခဏဆိုသလိုဖြစ်လာနေတာပါရေဒီယိုတက်ကြွရောင်ကြီးကိုတိနိုင်အောင်စင်ထားတဲ့အမေရိကန်လေယာဉ်တစ်စီးကိုလည်းပြီးခဲ့တဲ့မေလတုန်းကတရုတ်တက်ခဲဂျက်လေယာဉ်တွေကဂျာပြန်ဟန်တာဖို့ကြိုးစားခဲ့ပါသေးတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တပန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညှာရင်းချင်းဖြစ်လာဖို့မျှော်လင့်ထားလို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညှာရင်းချင်းရပ်ဆိုင်ဖယ်ရှားလို့မရဘူးလို့ဒေါက်တာရဟီလီကပြောကြားခဲ့တာပါ။ဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘသူကမှမျှော်လင့်မထားပေမဲ့လူခွင့်ရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။သူ့ရဲ့ဆက်နှစ်ကြာခီးစဉ်အတွင်းအခြေအနေတွေပိုဆိုးလာတာကိုတွေ့ရှိခဲ့တယ်လို့ဒေါက်တာရန်ဟီလီကပြောပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပဋိပက္ခတွေဆဖြစ်ခဲ့တာနှစ်ကြာလာပြီဖြစ်ပေမဲ့အိုးအိမ်ဆွန့်ခွာခဲ့ရသူတိမ့်တဲ့ချီရှိနေသေးကြောင်းတွေ့ရတယ်လို့ရှမ်းပြည်နယ်မှာလည်းအခြေအနေပိုဆိုးလာတာသိရတဲ့အတွက်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ရဲ့အပြောကိုကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဒီသူခီးစဉ်ပြီးထုတ်ပြန်ချက်နဲ့ပတ်သက်လို့ဒေါက်တာရဟီလီရဲ့တုံ့တက်ချက်တွေထဲမှာရေဘူးရဆန်တဲ့ဆွဆွဲမှုတွေမှားယွင်းတဲ့အချက်တွေပါဝင်နေတဲ့အတွက်စိတ်ပျက်တယ်လို့တုံ့ပြန်ခဲ့ပါတယ်
မြန်မာပြည်နယ်ကနှက်ပြားမှာအခုလာဇာမိုင်းကဆက်ပြီးတော့မိုးတွေဆက်မပြတ်ရွာပြီးတော့မိုးတွေကြီးနေခဲ့လို့ပြည်နယ်နဲ့တိုင်းကိုကူမှာရေဘေးအန္တရာယ်ကြုံနေရပါတယ်ရေဘေးတံကြောင့်သေဆုံးသူ2ဦးရှိပြီးတော့နိုင်ငံတော်ဝန်ရေဘေးတင့်သူပေါင်း3000ကျော်ရှိနေပါပြီစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်ကြုံနေတာပါရေဘေးလွရာရွှေပြောင်းနေရတဲ့အိမ်တော်စုပေါင်းဟာလောလောဆယ်3000ကျော်နေပါပြီရေကြီးတဲ့တံကိုအစိုးဆုံးခံနေရတဲ့သူတွေကတော့မြစ်ချောင်းကမ်းပါးတွေမှာနေထိုင်ကြတဲ့သူတွေပါပဲအဲ့ဒီရေဘေးဒုက္ခသည်တွေကိုအာဏာပိုင်တွေနဲ့မကပဲအရက်ဖက်စေတနာဝန်ထမ်းသူတွေကကူညီနေတဲ့သူတွေကပါဝင်ပြီးတော့ကူညီချင်ရတယ်ဆိုပေမဲ့လုံလောက်တဲ့ကူညီနိုင်တဲ့အခြေအနေမျိုးမှာမရောက်သေးပါဘူးမြမမိုးလေဝသဌာနကမိုးရွာသွန်းမှုတွေနိုင်ငံတော်ဆက်ပြီးတော့ရှိနေအောင်မယ်လို့ပြောထားပါတယ်ဒီတိုင်းဆိုရေကြီးမှုတွေပိုဆိုးလာမယ်ရေကြီးမှုတွေကြောင့်ဖြစ်လာမယ်ရောဂါအန္တရာယ်တွေပိုပြီးတော့ရှိလာဖို့စိုးရိမ်နေရပါတယ်
H1N1 အမျိုးအစားရာသီတုပ်ကွေးဟာအချိန်မီကုသလို့ရတဲ့ရောဂါဖြစ်တာကြောင့်ပြည်သူတွေကြောက်ရွံ့မနေဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေမှာပြန့်နှံ့ဖြစ်ပွားနေတဲ့ H1N1 ရာသီတုပ်ကွေးကိုရန်ကုန်မှာရှိတဲ့စစ်ရုံကြီးတွေတမားတော်ကြီးတွေကထိထိရောက်ရောက်ကုသပေးနိုင်တဲ့အတွက်မစိုးရိမ်ကြဖို့အတွက်ရန်ကုန်တိုင်းဒေသကြီးကုသရေးမှူးဦးစီးဌာနမှူးဒေါက်တာတာထွန်းကျော်ကတင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရာသီတုပ်ကွေး H1N1 ဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူ73ယောက်ရှိပြီးတော့သေဆုံးသူကလေးငယ်တယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလော်တွေကိုနားဆင်ရပါမယ်။တော်ရရှိမြတ်ခင်ဗျာခုနကြိုတင်ပြောပြခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာမုတ်တုံမိုးတီးထံမှုကြောင့်ရေကြီးပြီးတော့ပြည်နယ်နဲ့တိုင်းကိုကူမှာလူတသိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်အနောက်တီတီကျွေးရွာမှာ ARD မြေရှံမှုကြောင့်ကျွေးရွာမှာရှိတဲ့တီတီရတနာပြည်လုံးချမ်းသာစီရီဟာတဖြည်းဖြည်းမျက်စိအောင်မှနေနစ်မြုပ်သွားတဲ့ဗီဒီယိုဟာနိုင်ငံတကာသတင်းတွေအပြင်လူမှုကွန်ရက်တွေပေါ်မှာပါပြန့်နှံ့သွားခဲ့ပြီးတော့ကြီးစုသူတွေအားလုံးစိတ်မကောင်းဖြစ်ခဲ့ပါတယ်။အသေးစိတ်ကိုမတ်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
ဒီကရက်ကြာတာပရင်းနေ့ညနေ၄နာရီခွဲကတိရိယေဒနာပြည်လုံးချမ်းသာဇေဒီကြီးတစ်ခုလုံးမြင့်ရတဲ့တဖြည်းဖြည်းနစ်မြုပ်သွားတာကိုကိုရိုင်းဗီဒီယိုရိုက်ကူးခဲ့တဲ့သာသနာဝေပုံလကျောင်းတိုက်ဆရာတော်တစ်ပါးဖြစ်တဲ့အရှင်ပညာလင်္ကာရကသူ့ရဲ့အတွေ့အကြုံကို VOA ကိုအခုလိုမိကြပါဗျ။အ
စတော့ဒီဒီရဲ့အရှင်ဘက်မှာကိုကိုဘင်းကြီးနဲ့ပင်ရှိရတော့လေ။အဲကိုကိုဘင်းကြီးနဲ့ပင်ကတဖြည်းဖြည်းနဲ့ရေးတဲ့ပါသွားတာပေါ့။ပါသွားတဲ့အချိန်မှာသွန်းလိုက်စားတဲ့ဘောပေါ့နော်။ဒီရတဲ့ချီချင်းနဲ့အလုံးတော်ရဲ့ဒီငင်းခုံအောက်ကပေါ့လေချီချင်းနဲ့အဲရောင်းနေဖြတ်ချက်လာတာအဲ့မှာလုံးမက်ကလုံးမက်ရဲ့အောက်ကနေမှဒီဥစဉ်နဲ့ပလင်ခုံပေါ့အဲ့အောက်ကနေမှအဲချောင်းလေးဒီချီချင်းနဲ့စပေးပြီးတော့တိမပြဘူးပြအချင်းရနေမပြဝဲနဲ့ဒီချီချင်းနဲ့အဲချောင်းလေးကတိတိတသာရဲကျင်လာတယ်ပေါ့အဲ့ဒါနဲ့ဥစဉ်ကလည်းတုံချောင်းလေးချိုးပြီးတော့လက်တစ်ဆက်လောက်ချိုးပြီးတော့အဲ့အဟားတွေကိုထည့်လိုက်ခဏလေးလို့ရှိရင်ဘူးကျဲသွားလိုက်အဲ့နဲ့ပြီးတော့လက်နှစ်ဆင်းအောင်ရှိတဲ့ဒုချောင်းလေးထည့်လိုက်ဆက်ကျေသွားလိုက်ဟိုဦးစင်းတော့လည်းအဲ့လိုမျိုးတစ်ခါမှလည်းဒီစီဒီဟာမျိုးတွေလည်းတစ်ခါမှမတွေ့ဘူးအောက်ကရေးတိုင်းစားဆိုဒီဧည့်တယ်လည်းတော့လည်းအဲ့လိုပဲထည့်လိုက်တာဟိုပြိုးသွားမယ်လို့အဲ့ချိန်ကြီးမထင်သေးဘူးပေါ့ဒီဦးစင်းတို့ဒီရေချောင်းကလာပြီးလုံနေကြတဲ့အရာချင်းနှစ်ယောက်ရှိရဲ့လေသူတို့ကအိမ်မှာဘာပြောလဲဆိုတော့ဦးစင်းနဲ့ဟိုစီဒီကတော့အချိန်ကြီးမကောင်းတော့ဘူးတဲ့ဒီ20ပါလောက်တယ်ပေါ့လေရေခါလောက်တယ်ပေါ့အဲ့လိုသူတို့ပြောရတော့မှဦးစင်းတို့ကမယုံသေးဘူးမယုံသေးဘူးဆိုတာကဟိုဒီရက်အပေါ်ပိုင်းနေရဲ့ဧည့်ရလည်းပြင်မတွေ့ရဘူးလေဒီလူရဲ့အောက်ချီရနေမှာဧည့်နေရဆိုကြတော့စဉ်းစားနေရပါဘလို့များပါမလဲလို့အဲ့လိုစဉ်းစားနေတဖြည်းနဲ့ဧည့်ချောင်းလည်းကြေးကြေးလိုက်လာတော့3နာရီပါပေါ့4နာရီ20ဆိုတော့4နာရီ15မိနစ်လောက်မှာတော်တော်ကိုဧည့်ချောင်းကြေးပြီးတော့အဲ့ဒီမှာဇေဒီယာနေနဲ့ရိုင်းသွားတာမြစ်ဖက်ပေါ့အဲ့တော့ဒီမှာဦးဇင်းနဲ့အနေကရေဖိုင်းလေးတင်မယ်ဆိုပြီးအဲ့အနေစားပြီးတော့ဒီရင်းရိုက်တင်လိုက်တာအဲ့ဦးဇင်းရိုက်တဲ့အတွင်းမှာဟိုပြော9မိနစ်လောက်ပေါ့အဲ့9မိနစ်လောက်အတွင်းမှာဇီးရီးရီးစေမှုတော်ကြီးရဲ့ကြားတဲ့အဖြစ်ဦးဇင်းမတန်းတင်လိုက်တာဟိုညင်းညင်းလာလာကိုကြားလာတယ်အဲ့လိုမျိုးလည်းမပြေဘူးလေဒီလားအချို့လည်းပြောကြတယ်ဟိုဇီးရီးရဟိုရေခါတဲ့ပုံစံညင်လာတယ်ပေါ့လေညင်လာပြီးတော့ဒီလေးနဲ့ဒီဟိုလို့တချမ်းလုံးရဲတော့လည်းမဟုတ်ပဲနဲ့ဒီကထိုင်းစင်းသွားရှော့ရှော့ပြီးစင်းဒီကကြမှာအဲရေးရောက်ခါကြမှာနည်းနည်းစောင်းပြီးတော့လုံးလုံးမြုပ်သွားတာကကြမှာလေ
းတင်ပါအဲ့တော့ဒီဇေဒီကိုရောဘယ်တော့ကစတီခဲ့ပါလဲဖေဟာ
ဟိုအဲ့လို2009ပေါ့ကကြမှာလေး2009မှာတခါတည်းအပီကြီးအပီရန်နဲ့ဖေဟာရဲ့အချီလေးတင်နေဒီကြောင်းရေးဆက်ချက်နဲ့တခါတည်းတွေ့လို့လိုက်တာပေါ့
ဩဇေဒီကရွှေတကုံဇေဒီပုံစံမျိုးတီစောက်ထားတာနော်ဖေဟာ
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ
်တယ်တင်ပါဗျာအဲ့တော့အဲ့တော့အဲ့ဒီဘုန်းကြီးเจ้าရောဇေဒီရောတီရှိတဲ့နေရာနဲ့မြင့်နေရအရင်တော့ကဘလောက်ဝေးလဲဗျာ
အာဝေးတာပေါ့ကမာလေးရဲ့ဦးစင်းကတော့ပေလဲပေဟိုလိုခမ်းမှန်းတယ်လို့ဝေးရတော့တော်တော်ကိုဝေးရတာကမာလေးအခုကလည်းဒီ ARV မြည်ရဲ့တိုက်စားမှာဒီ3နှစ်အတွင်းမှာဟိုတော်တော်ကိုပြည်တစားတိုက်စားလာတာပေါ့လေဦးစင်းတို့အဲ့ဒီတော့အတွင်းမှာကမာကာကိုရေးပြီးဦးစင်းတို့ကုထုကုထားဆင်းနေတဲ့အရင်တော့လောက်ခဲ့တာဒါပေမဲ့အရင်ကြီးကလာတဲ့ဆံမှာဦးစင်းတို့ရဲ့ဌာနဆိုင်ရာတွေအတူပြီးတယ်ဦးစင်းကိုယ်တိုင်လည်းဆိုင်းပိုင်းတွားတင်နေအဲ့ဒီနောက်ကျတော့ဒီဒီကြောင့်ရှိရနေမှာအရာရှိနေရောက်ချပေးတယ်။ဒါပေမဲ့သူတို့ချပေးပဲနေမယ်လေ။သူတို့လည်းဆန်းဆန်းတမန်လုပ်ပါတယ်။ဒီလား။အားရှိတယ်လို့ပြောတော့တယ်။ဒ ီမြစ်ကတရားဝင်မြစ်ကြီးရဲ့အင်မတန်ကြီးတဲ့အခါကျတော့ဒီရေစီအောက်ကိုဦးဇင်းတို့မထိနိုင်ဘူးဖြစ်သွားတယ်။အလုပ်ရတဲ့အချိန်ကလည်းအင်မတန်ကြီးကျသွားတော့လေ။ဒါတော့နောက်ရင်နဲ့တက်ခင်နောက်ရင်လာအောင်မှာဦးဇင်းတို့ကဒီတာပထမရေကုန်တာရှိပြရလေ။ဒီလိုဒုတိယရေလာခဲ့လို့ရှိရင်အဲ့တိုင်ပြုခဲ့မယ်ဆိုရင်ဦးဇင်းတို့ကြောင့်လည်းစိတ်မချအောင်
လက်ရှိအချိန်မှာတော့မြစ်ရေကြီးမှုကာကွယ်နိုင်ဖို့ရေချောင်းထိမ့်သိမ်းရေးအရာရှိနဲ့အတူအင်တိုက်အားတိုက်ဆောင်ရွက်နေကြောင်းအနောက်တီရိကျေးရွာကိုတွားရောက်ကူညီဆောင်ရွက်ပေးနေတဲ့ရွှေပြည်တော်သို့စုံမှတ်ပရဟိတအသင်းအတူရေမှုဦးအောင်ပိုင်မင်းက VOA ကိုခုလိုပြောပါတယ
်။လုံမီရတဲ့အပိုင်းကအဲဒီ AAB ချပြီးတော့အဲ့မှာသူတို့ဒီဂလိုနီနဲ့အရေးပေါ်ကာကွယ်လို့ရမယ်ဆိုတဲ့ဟာဒီအကုန်လုံးသူတို့လူငယ်အားတွေနဲ့လူတွေ AAB ချအဲ့ဒီကဟိုကျိုးရီနဲ့ဆိုင်ပြီးတော့မှဟာဟိုကျွန်တော်တင်တက်ကတည်းနဲ့ဒီရေကို blocking လုပ်ပြီးတော့မှဟိုခွဲထုတ်နေတဲ့ပုံတံမျိုးလေးတွေသူလုံနေတာပါဗျ log in မှာရေကတက်နေတာမဟုတ်ပါဘူးကြာနေတယ်ကြာနေတဲ့အချိန်မှာနောက်ရေမလာခင်မှာဒီနောက်ရေလာရင်ကြောင်းအမျိုးတော့မှာလीဆက်ပြီးတော့ပြကြရင်ရောတော့မှာဖြစ်တဲ့နောက်ရေမလာခင်မှာဒီဟိုရနိုင်ကြမြအရေးပေါ်တားဆီးနေတဲ့အချိန်မျိုးရှင်ပါ
အခုလိုအနောက်တီရိကျေးရွာတဝိုက် AR မြစ်ရေရှမ်းတက်မှုကိုကာကွယ်တားဆီးဖို့ကြက်သိန်း130နီးပါးကုန်ကျနိုင်မယ်လို့လည်းခန့်မှန်းထားကြောင်းပြောပါရရှင
်။မတ်အင်ဂျင်နိုင်ပြော့ပြတ်သွားတာဖြစ်ပါတယ်ဒီဒေသနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်အခုတလောမြန်မာပြည်နေရအနှံ့ပြမှာမိုးကြီးနေလို့ပြည်နေနဲ့တိုင်းကိုးကူမှာရေဘေးအန္တရာယ်တွေကြုံနေရပါတယ်ရေဘေးတံကြောင့်လောလောဆယ်တေဆုံးသူ2ဦးရှိပြီးနိုင်ငံတဝန်းရေဘေးတင့်သူပေါင်းတသိန်းကျော်ရှိနေပါပြီ။အနာဝယ်နေဘက်ကကူညီရတယ်ရှိနေတယ်ဆိုပေမဲ့လည်းထိတိရရောက်မကူညီနိုင်ပဲဖြစ်နေပါတယ်ဒီအကြောင်းအသေးစိတ်ကိုကိုကျော်အောင်လင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အခုဇူလိုင်လဇန်းကလေးကစပြီးတော့မြန်မာနိုင်ငံတဝမ်းမှာမိုးတွေကြီးနေတာပါမိုးတွေအဆက်မပြတ်ရွာတယ်မြစ်ရေချောင်းရေတွေမြင့်တက်ပြီးတော့ရှမ်းနေမြန်မာပြည်ထက်ပိုင်းမှာဆိုရင်စကိုင်းတိုင်းအလဲပိုင်းမှာဆိုရင်မကွေးတိုင်းအောက်ပိုင်းမှာဆိုပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်တွေကြုံနေရတာပါလောဆယ်နိုင်ငံတဝန်းရေဘေးလွေရာရွှေပြောင်းနေထိုင်ရတဲ့အိမ်ဆောင်စုပေါင်း3000ကျော်ရှိနေပါပြီ။မြမပြည်အလဲပိုင်းမကွေးတိုင်းမှာတော့ထိခိုက်ပျက်စီးမှုတွေတော်တော်များပါတယ်။မင်းဘူးဒေသတစ်ခုထဲမှာကိုပဲလူ9000လောက်ကိုရေဘေးလွေရာရွှေပြောင်းပေးထားပြီးအဲ့ဒီမှာယာယီတဲတွေတဒါဇင်လောက်နဲ့ရေဘေးရှောင်နေကြရတာပါ။ရေဘေးဒုက္ခတဲ့တူကတော့သူ့ရဲ့အခက်အခဲကိုရှင်းပြပါလိမ
့်။ရားနေရတာစီးတော့မပြေဘူး။ဒီမပြေဘူးကတော်တော်လေးဒီကြေတက်တာနဲ့ဟိုကိုဒီမိသားစုအဆောက်အဦနေကွာပြရနေအလုံးလိုက်လိုက်ခွာပြနေတော့
ဒီဘေးကယ်ဆယ်ရေးစခန်းရောက်ဒုက္ခသည်တွေကိုအာဏာပိုင်တွေကတဦးကိုကြက်400ထောက်ပံ့ကြီးပေးပါတယ်အစိုးရကပေးတဲ့ထောက်ပံ့ကြီးနဲ့မလောက်ငါလို့ရက်တည်ရေးအတွက်ရေဘေးဒုက္ခသည်တွေနီလန်းမျိုးစုံရှာဖွေနေကြပါတယ်လက်တကမ်းမှာပဲရှိနေတဲ့ရေတွေတဲကပဲဝင်ငွေရအောင်ဘလို့လုပ်နေရတယ်လဲဆိုတာကိုဒုက္ခသည်မျိုးသမီးတူကရှင်းပြပါတယ
်ကိုမိသားစုစားဖို့တောက်ဖို့ရေဒီရေလေးကြတော့ငါးလေးထိုးတယ်တနေ့သာတနေ့တော့ဥရဒီတဲ့ကိုလောကားလေးနဲ့ကိုငါးထိုးပြီးစားရတယ
်ရေဘေးတန်တင့်သူတွေကျမ်းမာရေးမထိခိုက်ရအောင်ရေတောက်သုံးမှုနဲ့အစားအစာတွေကိုတတ်မှတ်ရှင်းရှင်းစားတောက်နေထိုင်ကြဖို့အစိုးရကသတိပေးနှိုးဆော်ထားပေမဲ့လည်းရေဘေးဒုက္ခသည်တွေအတွင်းမှာတော်တော်များများဖျားနာနေကြပါတယ်ဒေသဆိုင်ရာကျမ်းမာရေးဌာနတွေကလည်းလုံလောက်တဲ့ကုသမှုတွေမပေးနိုင်ကြပါဘူးအရင်မိသက်တက်ဖွဲ့ကလည်းရေဘေးမှာဝင်ပြီးတော့ကူညီနေရပါတယ်။မင်းဘူးဒေသမှာရေဘေးဒုက္ခသည်ယာယီစခန်းတွေဖွင့်တဲ့ပထမဦးဆုံးရက်မှာကိုပဲနေမကောင်းဖြစ်နေသူ30လောက်ရှိတယ်လို့မိသက်ရာရှိတူကပြောပါတယ
်။ဒီနောက်ဖက်အမှတ်3ရက်ကွက်မှာဆိုရင်ဟိုပထမနေ့ကျွန်တော်တို့စစ်ထမှာ30လောက်လာပြတာပေါ့စေကံဖွင့်ပြီးပြန်အကိုပူတယ်ပေါ့ရိုးရိုးဟိုအေးပတ်လို့ဖြားတာမျိုးဒီတုတ်ကွေးလောက်ဒီလောက်ပဲရှိတာ
။မြမမိုးလေဝသဌာနကတော့မိုးရွာသွန်းမှုတွေနိုင်ငံတော်မှာဆက်ပြီးတော့ရှိနေလေဦးမယ်လို့ပြောထားပါတယ်ဒီတိုင်းဆိုလို့ရှိရင်ရေကြီးမှုတွေပို့ပြီးတော့ဆိုးလာမယ်ရေကြီးမှုကြောင့်ဖြစ်ပေါ်လာမယ်ရောဂါပြန့်ပွားမှုတွေအတွက်လည်းပို့ပြီးတော့ဆိုးရင်လာမယ်သဘောဖြစ်နေပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်အခုတော့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အကြောင်းသတင်းလွှာကိုဆက်ပါမယ်ထိုင်းမြန်မာနယ်စပ်ကမေလဒုက္ခတေစခန်းမှာနေထိုင်တဲ့ခရင်တိုင်းရင်းသားဒုက္ခတေ23ဦးအခုအတန်လွှင့်ခြင်းအပြီးမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်ရှိတော့မှာဖြစ်ပါတယ်သူတို့တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေကြားဝင်ဆောင်ရွက်ပေးမှုနဲ့တောင်ကိုရီးယားနိုင်ငံမှာအခြေချနေထိုင်ဖို့အတွက်တွားရောက်ကြတာဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆိုးမျိုးကိုဒီကနေ့ရောက်လာကြမယ့်မြန်မာဒုက္ခသည်မိသားစု၄စုက23ယောက်ဟာအခုနှစ်အတွက်တောင်ကိုရီးယားဆိုးရွားကလက်ခံဖို့စီစဉ်ထားတဲ့ ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ရဲကပထမအတုအဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုတိယအတုအဖြစ်နဲ့ရောက်လာကြမဲ့ကြံ9ယောက်ကတော့ဩဂုတ်လဇန်ပိုင်းမှာရောက်လာကြမယ်လို့ဆိုပါတယ်ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်မှာရောက်လာကြမဲ့ဒုက္ခသည်တွေရဲ့အခြေအနေကိုစိုးမြို့ဤချွန်းလေစိတ်မှာတွားချုံနေတဲ့ယွမ်နိစီယာယုံကပြန်ကြားရေးတာဝန်ခံဟိန်ရှင်းကအခုလိုရှင်းပြပါတယ
် 23 refugees from camps in Thailand are Karen refugees from Myanmar.They are arriving as part of South Korea's 3-year pilot resettlement program.
ခုလာရောက်ကြမဲ့ဒုက္ခသည်23ဦးဟာထိုင်းနယ်စပ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းကကရင်တိုင်းရင်းသားတွေဖြစ်ပါတယ်။သူတို့ဟာတောင်ကိုရီးယားအစိုးရရဲ့၃နှစ်စမ်းသပ်ရွှေပြောင်းအခြေချနေထိုင်ရေးစီမံကိန်းရရောက်လာကြတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရဟာထိုင်းနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကနေမြန်မာပြည်ကဒုက္ခသည်50ကျော်ကို2015နဲ့2016တို့မှာလည်းလက်ခံခဲ့ပြီးဖြစ်ပါတယ်။ဒီအဖွဲ့ဟာဒီစံသက်စီမံကိန်းရဲ့နောက်ဆုံးအတုဖြစ်ပါတယ်
။ကိုရီးယားအစိုးရကမြန်မာဒုက္ခသည်86ယောက်ကို3နှစ်ကြာအစမ်းစီမံချက်အဖြစ်ချမှတ်လုပ်ဆောင်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စတင်အကောင့်ထည့်ဖော်ခဲ့တဲ့ဒီအစမ်းစီမံချက်ကို2015ခုနှစ်မှာစတင်ခဲ့တာမှာအဲ့ဒီနှစ်ကမြန်မာဒုက္ခသည်22ယောက်ကိုလက်ခံခဲ့ပြီးမနှစ်2016ခုနှစ်တုန်းကတော့ဒုက္ခသည်34ယောက်ကိုလက်ခံခဲ့ပါတယ်။အခုရောက်လာကြတဲ့မဲလာဒုက္ခသည်စခန်းကလူတွေကတော့တတရအတုအဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်ရေးအတွက်တောင်ကိုရီးယားအစိုးရက2003ခုနှစ်မှာဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက် 2015 ခုနှစ်မှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်ကုလသမဂ္ဂကအကြံပြုထောက်ခံထားတဲ့မြန်မာဒုက္ခသည်တွေရဲ့အမည်စင်းကိုတောင်ကိုရီးယားအစိုးရကစစ်စစ်ပြီးသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ကျမ်းမာရေးအခြေအနေကောက်မွန်ခြင်းရှိမရှိဆိုတာတွေကို9လကြာလောက်စစ်ဆေးပြီးမှကိုရီးယားနိုင်ငံကိုခေါ်ယူတာဖြစ်ပါတယ်အခုခေါ်ယူတဲ့စမ်းသပ်စီမံကိန်း3နှစ်သက်တမ်းပြည့်သွားပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒါကိုအမြဲတမ်းအစီအစဉ်တစ်ခုအဖြစ်လှုံ့ဆော်သွားလိမ့်မယ်လို့မျှော်လင့်ကြောင်းဟိန်ရှင်းကပြောပါတယ်
We are very thankful to the Korean government for having this program especially considering the fact that the number of displaced persons around the world have been increasing.
ဒီစီစဉ်ကိုအကောင့်ထည့်ဖို့လှုံ့ဆော်ပေးတဲ့အတွက် UNECR အနေနဲ့ကျေးဇူးတင်ပါတယ်။အထူးသဖြင့်နေရစွန့်ခွာထွက်ပြေးသူအရေးအတွက်ကမ္ဘာတစ်ဖက်နှစ်စဉ်တိုးလာနေတဲ့အချိန်မှာအခုလိုလှုံ့ဆော်တဲ့အတွက်ကျေးဇူးတင်တာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ခုံလုံခွင့်လျှောက်ထားသူအရေးအတွက်တိုးပြီးလက်ခံနေတာကိုတွေ့ရပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ဒီအစီအစဉ်ကိုအမြဲတမ်းအစီအစဉ်ဖြစ်လှုံ့ဆော်ပြီးအာရှဒေသကဒုက္ခဒေတွေတမကပဲတခြားဒေသတွေကဒုက္ခဒေတွေကိုပါလက်ခံဖို့ကျမတို့မျှော်လင့်ပါတယ်
။တောင်ကိုရီးယားနိုင်ငံကိုရောက်တဲ့အခါမှာတော့မြန်မာဒုက္ခဒေတွေကိုအလုပ်လုပ်ခွင့်နဲ့နေထိုင်ခွင့်ရှိတဲ့ F2 ဗီဇာထုတ်ပေးပါတယ်။ဒုက္ခဒေတွေတောင်ကိုရီးယားနိုင်ငံအတွင်းကိုရောက်လာကြပြီးတဲ့အခါမှာတော့အစိုးရကဖွင့်ထားတဲ့နိုင်ငံသားများထောက်ပံ့ရေးဌာနမှယာယီနေထိုင်ပြီးကိုရီးယားဘာသာစကားနဲ့လုပ်ငန်းခွင့်အထောက်အကူပြုတင်ဒန်း6လလောက်တက်ကြရမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရရဲ့မေတ္တာရက်ခံတောင်းဆိုမှုကြောင့်ရောက်လာကြတဲ့ဒုက္ခသည်တွေကိုသူတို့အနေနဲ့ဝိုင်းဝန်းကူညီလှုံ့ဆော်ပေးကြကြောင်းကိုရီးယားနိုင်ငံကရင်လူငယ်အစည်းအရုံးဥက္ကဋ္ဌစောလိုင်မျိုးသိန်းကရှင်းပြပါတယ်
။အဲ့အစီအစဉ်ခေါ်တဲ့ဟာကျွန်တော်တို့ကိုကူညီတောင်းတယ်လေဘာသာစကားဆိုင်ရာအဲ့ဘူတော့ဒီမှာအရင်ရောက်တဲ့ဒီမှာကျွန်တော်တို့နှိမ့်ချနေတဲ့သူတွေရဲ့အတွေ့အကြုံတွေကျွန်တော်တို့ပြန်လည်ကူညီဖို့ပေါ့လေ။အဲ့လိုမျိုးအတွက်ကျွန်တော်တို့ကူညီတောင်းတယ်ကျွန်တော်တို့လည်းကျွန်တော်တို့ဒီမှာနေထိုင်ရင်မလွဲမသွေကြုံတွေ့ရမဲ့တွေ့ကြုံနေတဲ့ပတ်သက်ပြီးကျွန်တော်တို့အကူအညီပေးခဲ့ပါတယ်။အမှားသူတို့ကိုရီးယားအစိုးရအခုချိန်ထိကတော့တော်တော်ကိုပြည့်ပြည့်စုံစုံလုပ်ပေးထားပါတယ်ခင်ဗျ။ဒါပေမဲ့လူပြောဆိုဆက်ဆက်ရောက်တဲ့လူတွေနဲ့ပြည့်တွေ့မှုချာသူတို့ကနည်းနည်းတော့ကန့်သက်ထားတယ
်။သုံးနှစ်စမ်းသပ်အစီအစဉ်အဖြစ်စတင်လှုပ်ဆောင်ခဲ့တဲ့ဒီအစီအစဉ်ကိုတက်တန်းထပ်တိုးသင့်မတိုးသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကပြန်လည်သုံးသပ်နေတယ်လို့သိရပါတယ်။အာရှတိုက်အတွင်းမှာတောင်ကိုရီးယားနိုင်ငံလိုပဲဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုခဲ့တဲ့တခြားနိုင်ငံကတော့ဂျပန်နိုင်ငံပဲဖြစ်ပါတယ်။ဂျပန်နိုင်ငံကဒုက္ခသည်တွေကို2010ခုနှစ်မှာစတင်လက်ခံခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကမြန်မာဒုက္ခသည်တချို့ဂျပန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့ကြပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကနေတောင်ကိုရီးယားကိုတွားရောက်အခြေချနေထိုင်မဲ့ကရင်တိုင်းရင်းသားဒုက္ခသည်တွေရဲ့အကြောင်းကူဇော်ဝင်လှိုင်ပြောပြသွားတာဖြစ်ပါတယ်။သွားတာရှင်များခင်ဗျာ။အမေရိကန်သမ္မတရဲ့အနီးကအကြံပေးလည်းဖြစ်သားသမီးလည်းဖြစ်တဲ့ဂျရက်ကုစနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကုစနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ရုရှားကဘလူးနှောက်ယှက်ခဲ့တယ်လေဆိုတာစုံစမ်းနေတဲ့လွှတ်တော်အမတ်တွေကကုစနာဘာကြောင့်တနင်္လာနေ့မှာတကပိတ်စစ်ဆေးခဲ့ရတယ်လေဆိုတာနဲ့ ခရစ်နာဘက်ကနေပြီးတော့ဘလို့ပင်ဆင်ထားခဲ့တဲ့လဲဆိုတာတွေကိုမတ်စုမြန်မောင်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရစေအောင်စီးယုံလှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကသုံးသပ်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီးယုံရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်တနင်္လာနေ့ကတော့သမ္မတထရမ့်ရဲ့အကြီးတန်းအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျယ်ရက်ကွရှ်နာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့တကပိတ်ကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြရဲဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးအပ်ခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာပွဲအပြီးအင်ဂျူရောပြန်အရောက်မှာမစ္စတာကွရှ်နာကအခုလိုပြောကြားခဲ့ပါတယ်
။ Let me be very clear. I did not collude with Russia.Nor do I know of anyone else in the campaign who did so. I had no improper contacts.
Russia နဲ့ကျွန်တော်ပူးပေါင်းကြံစည်ဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရေးအဖွဲ့ဝင်တွေထဲမှာပူးပေါင်းကြံစည်ဆောင်ရွက်ခဲ့သူဘယ်သူရှိသလဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက် Russia စီကနေငွေကြေးထောက်ပံ့မှုကိုမိခိုအားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အားလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘလို့နှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကွရှ်နာကိုစတင်စစ်ဆေးမှုတွေကိုကြည့်ခြင်းဖြင့်စုံစမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကပိတ်စစ်ဆေးကြားနာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလည်းဘလို့နိုင်ငံခြားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကွရှ်နာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ယာဒူတာဝန်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားသံအမတ်ဆာဂေ ကစ်လီယက်နဲ့ရုရှားအစိုးရပိုင်ပန်းအကြီးအကဲဆာဂေ ဂေါကော့ဖ်တို့နဲ့သမ္မတရွေးကောက်ပွဲပြီးကာလကတွေ့ဆုံခဲ့မှုတွေကြောင့်မစ္စတာကွရှ်နာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကတပ်အမတ်ကစ်လီယက်နဲ့တွေ့ဆုံခဲ့မှုအတွင်းရုရှားဗိုလ်ချုပ်ကြီးရေစီကစီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြအောင်သူကမရှိကြောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ယုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတန်အမတ်ကြီးကညှင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကွရှ်နာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်လှမ်းမှုကိုရှောင်ရှားနိုင်ဖို့ကြိုးစားခဲ့တာမဟုတ်ဘူးလို့လည်းညှင်းဆန်ထားပါတယ်။ဗန်အကြီးကဆာဂေ ဂေါကော့ဖ်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လည်းသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့သမ္မတကစ်လီယက်ကဆိုတဲ့အတွက်အသက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘလို့နည်းလမ်းတွေနဲ့ဆက်ဆံသွားနိုင်မလဲဆိုတာသိရဖို့တွေ့ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်သမ္မတကစ်လီယက်နဲ့တွေ့ဆုံမှုမှာရောဗန်အကြီးအကဲဂေါကော့ဖ်နဲ့တွေ့ဆုံမှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျယ်ရက်ကွရှ်နာကပြောပါတယ်2016ဇွန်လတုန်းကသမ္မတရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်နဲ့ရုရှားရှေ့နေနဲ့တွေ့ဆုံပွဲကိုတူတွားခဲ့တာကလည်းအဲ့ဒီရှေ့နေကသမ္မတလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့တွားခဲ့တာမဟုတ်ဘူးလို့ဆိုပါတယ်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဂျူရောကပြက်ပြက်သားသားညှင်းဆန်နေတာပါ။သမ္မတရဲ့အကြီးအကဲအကြံပေးဂျယ်ရက်ကွရှ်နာကလည်းတနင်္လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်
။ Donald Trump had a better message and ran a smarter campaign and that is why he won.
ပြည်သူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ်မာစွာမဲဆွယ်စည်းရုံးနိုင်တာကြောင့်ဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တခြားအကြောင်းကြောင့်အနိုင်ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်တေရောလောင်ပြောင်ရကြပါတယ
်မစ္စတာကွရှ်နာဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလည်းဒီကနေ့အင်္ဂါနေ့မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေနေကြရတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook စာမျက်နှာတွေပေါ်မှာနားဆင်နိုင်တယ်လို့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြည့်နှစ်ထဲနားဆင်နိုင်ကြပါလေခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်တန်လွင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနားဆင်ကြမှာတွေကကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ကိုနင်းကခွာတူးကျင်တယ်ကြောက်ကြောဆိုတော့အောက်မှာရောက်လေပူကောင်းလေဆိုတော့ဖက်ကကြောဆိုတ
ာဒါကတော့အပတ်စဉ်စီဝါရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့တူတဆုံနေအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာတင်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုအစိုးရကမျက်စိတောက်တောက်ကြည့်ရှုနေပြီးမင်းမြန်စုံစမ်းမှုတွေပြုလုပ်နေတာခံနေကြရဆဲဖြစ်တဲ့ပေါ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကပြစ်တင်ပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့ aljazeera.com online မှာဖော်ပြထားတဲ့သတင်းဆောင်မကိုအရင်ဆုံးကောက်နှုတ်တင်ပြကြပါရစေ။မြန်မာနိုင်ငံကမကြာသေးခင်ကဆင်းရဲကြတွားရောက်ခဲ့တဲ့သူမရဲ့ခီးစဉ်မှာအစိုးရကလုံခြုံရေးအတွက်ဆိုကအကြောင်းပြပြီးတင်းကျပ်မှုတွေပိုးပြီးတော့ပြုလုပ်တာကိုသူမကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အကြောင်းနိုင်ငံရဲ့အရှိတောင်ပိုင်းစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေပြည်ပခန့်ဖြစ်ပွားနေပြီးတော့အရသားတွေပေါ်ဖြစ်နေမှုတွေရှိနေတယ်ဆိုတော့ဆွဆွဲတန်တွေထွက်နေတဲ့နေရာတွေကိုမစ်ရန်ဟီလီတွားခွင့်မပြုခဲ့တဲ့အကြောင်းရေးသားထားပါတယ်။တပုံအဖွဲ့တစ်ဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးတော့စစ်တပ်ကဖမ်းဆီးထားပြီးတရားစွဲဆိုခံထားရတဲ့သတင်းတောက်၃ယောက်ကိုလည်းတွားပြီးတော့တွေ့ခွင့်မရခဲ့ပါဘူး။အဲ့ဒီသတင်းတောက်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာကဘာလက်ခီးသွားတွေတွားလာနေတဲ့နေရာဖြစ်ပေမဲ့လူညုံရေးအကြောင်းပြချက်နဲ့တွေ့ခွင့်မပေးခဲ့တာကိုလည်းထောက်ပြထားပါတယ်။ဒီလောက်ရဟာအရင်ရာစုနှစ်ဝက်လောက်အနာရှင်လက်ထက်တုန်းကအတိုင်းပဲဖြစ်နေတယ်လို့យေတာထားပါတယ်2015ခုနှစ်ရွေးကောက်ပွဲမှာ Nobel ဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်တက်အနိုင်ရပြီးတော့အနာရရှိလာတယ်ဆိုပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ကိုဒေါအောင်ဆန်းစုကြည်မကြီးကြပ်နိုင်ပါဘူးစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံကိုဆယ်စုနှစ်တွေနဲ့ချီးပြီးတော့အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအနာကိုအပြည့်အဝဆက်လက်ပြီးတော့ကင်ဆွဲထားဆဲဖြစ်တယ်လို့យေတာထားပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့ The Washington Post သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာအဒီတထံလိမ့်မှုပြီးတော့အေးအေးဆိုးရေးသားထားတဲ့စာတပုတ်ဖြစ်ပါတယ်။အခက်အခဲတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံဟာလမ်းမှန်ဘုံကိုရောက်နေပြီလို့ခေါင်းစဉ်တတ်ထားပါတယ်။ဇူလိုင်လ16ရက်နေ့တို့ The Washington Post သတင်းစာမှာရေးသားထားတဲ့မြန်မာနိုင်ငံဒုံရင်းကိုပြန်ရောက်နေပြီးမမှန်ကန်တဲ့ဘက်ကိုဥတီရွှေရှားနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အဒီတအပေါ်မှာထောက်ပြထားချက်တွေအပေါ်သဘောမတူတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။နှစ်ပေါင်း90လောက်အတွင်းမြန်မာနိုင်ငံမှာပထမဦးဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်ကျော်လောက်သာရှိပါသေးတယ်။အစိုးရဟာဆယ်စုနှစ်တွေနဲ့ချီးပြီးတော့ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ဖွံ့ဖြိုးမှုနှေးပါပြီးတော့အထူးကြံပြစ်ပယ်ခံထားရတဲ့တိုင်းပြည်ကိုအမွေဆက်ခံထားရတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ကျွန်ုပ်တို့ရဲ့ဥတီချက်ကရှင်းပါတယ်။မြန်မာနိုင်ငံကပြည်သူတွေအားလုံးအတွက်ငြိမ်းချမ်းပြီးတော့စီပင်တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်အောင်အကောင့်တွေဖော်ဖို့ပဲဖြစ်ပါတယ်။ခြေလန်းနေခက်ခဲခဲရှောင်လန်းနေတယ်ဆိုပေမဲ့အခက်ခဲပေါင်းများစွာရှိနေဆဲဖြစ်ပြီးနေချင်းညချင်းပြီးမြောက်အောင်လုပ်နိုင်မှုမဖြစ်နိုင်ဘူးဆိုတာလက်ခံသဘောပေါက်ထားပါတယ်လို့လည်းထောက်ပြထားပါတယ်ကျိုးပန်းအားထုတ်နေတဲ့အထက်မှာအရင်ဦးဆုံးနိုင်ငံတွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့တွေနဲ့အစီအတီရန်နဲ့ညီညာရေးရရှိဖို့ဖြစ်ပါတယ်သတိထားရမယ့်အရေးကြီးတဲ့အချက်ကမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်စစ်မဲ့ဖြစ်ပွားနေခဲ့တာပါမျိုးသားပြန်လည်ညီညာစီရေးကိစ္စဆိုတာရှုပ်ထွေးခက်ခဲလာပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေရောက်အောင်ဘလောက်ကြိုးပမ်းခဲ့ရလဲဆိုတာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မေ့မထားသင့်ပါဘူးစသဖြင့်ရေးသားထားရတယ်ခင်ဗျာ
အ
ရရှိလို့ဗျာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုကူစလေရန်ဟီလီဟာမြန်မာနိုင်ငံအတွင်းလူခွင့်တူးတက်မှုအခြေအနေတွေအပေါ်မှာကျေနပ်အားရမှုမရှိဘူးလို့သူရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့သလိုပဲမြန်မာဆွေရဘက်ကလည်းကုလလူခွင့်ကူစလေရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်အပေါ်မှာစိတ်ပြတ်ရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်လက်တလုံးမှာလည်းဒီကုလလူခွင့်ကောင်စီကနေပြီးတော့မြန်မာနိုင်ငံကိုအထူးစုံစံရေးအဖွဲ့တရားဆီလုဖို့ကိစ္စအပေါ်မှာလည်းမြန်မာဆွေရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိနေတာပါလူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားဆက်ဆံရေးအဖို့အထက်တွေရှိနေတဲ့အပေါ်အခုဒီလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန်းမလူသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိန်းမလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့တော်ရှင်ကိုကြိုဆိုပါရစေ
။ဒီကနေ့ညတရက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းနားဆင်နေကြအမေရိကန်အီဗီယန်အတုံးနှုံအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကိစ္စမှာတင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကတစ်ခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တစ်ခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ်pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တစ်ခုခုကိုလုပ်ပေးပါမယ်တစ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
They paid lip service that the elections will be free and fair, but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ဖားကန်ကြောက်ဆွေးမြေမှာ community to you ပိုင်ခွင့်ဆိုင်တဲ့ဥပဒေအစ်ကိုလက်ရှိ NLD အစိုးရဥဆောင်တဲ့လွှတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲနေတာပြီးသလောက်ရှိနေပြီဖြစ်တဲ့အတွက်ကြောင့်မကြခင်အမျိုးသားလွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်အရင်ကဆက်ရန်တရားတွေနဲ့အလွန်ကျွံတူးနေတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအတွက်ရည်ရွယ်ပြီးတော့ဥပဒေကြမ်းအစ်ကိုရေးဆွဲတာဖြစ်တယ်လို့သိရပါတယ်ဒီကြောင့်အမျိုးသားလွှတ်တော်တော်မှာဥက္ကမောင်မြင့်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလှိုင်ကအပိုင်းတစ်အဖြစ်နဲ့တင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
။ချင်းပြင်းနဲ့ဖက်ကန်ဒေတာဟာကဘာမှာအကောင်းဆုံးကြောက်စင်းနေထွက်တဲ့နေရာဖြစ်ပါတယ်။လက်ရှိ NLD အစိုးရတက်မလာခင်နှစ်ပိုင်းအလိုမှာတော့နှစ်ရှည်ကြောက်စင်းတူဖို့ခွင့်လိုင်စင်နေအများအပြားချပေးခဲ့တာမှာရန်ရကြီးတွေအသုံးပြုပြီးတူဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်မှာထိခိုက်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းကချင်ပြည်နယ်မဲဆန္ဒနယ်အမှတ်6ကိုကိုစားပြုတဲ့အမျိုးသားလွတ်တော်အမှတ်လည်းဖြစ်လွတ်တော်တည်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့အစိုးရအပြောင်းလဲဖြစ်ခါနီးလေးမှာသူတို့က29ရက်ဇန်နဝါရီလဗျာ2015မှာသူတို့ကဥပဒေကိုအမြန်ပြုတ်လိုက်တယ်ဒီ play တဲ့ဥစားကဘလို့ဥပဒေလဲဆိုအဲ့ဒီမှာကိုရောကဥလွန်တီဆိုတဲ့ဝင်ကြီးကနေပြီးတော့မှအဓိကပြားပေးပြီးတော့မှဧက90နောက် ဆယ်နှစ်အကျိုးသူပေါ့ဗျာအဲ့လိုဒုက္ခနဲ့ချိန်ကြတော့ဒီဟာထွက်တဲ့ညီစာတွေကလည်းတိတဲ့အတိုင်းတကယ်တန်ထရက်ကြီးတွေတန်90တန်50တန်80တွေနဲ့တန်ထရက်တွေနဲ့ပေတယ်တူတာကလည်းဒီ PC 2000နေနဲ့ PC 2000နေနဲ့တူတယ်တူတယ်ဆိုတော့အနည်းဆုံးတန်90လောက်ကြီးတွေပါတဲ့ဟာကြီးတွေနဲ့သူက excavator ကြီးတွေနဲ့ကော်ပြီးမှလုပ်တဲ့အချိန်ကြတော့လုတ်ကွက်တစ်ကွက်မှာအဲ့ဒီ AK 90မှာတုံးနေတဲ့ဒီ dump truck ကဘယ်လောက်ရှိသလဲဆိုလို့ရှိရင်အနည်းဆုံး200နဲ့300ကြာမှရှိတယ်ဒီ dump truck တည်းရဲ့ဒီ waste side တွေကိုဒီမိစားတွေကိုပုံတာကလည်းဖြစ်တယ်လို့ပုံထားတဲ့အချိန်ကြတော့တကားမှာတန်90လောက်ပါတယ်ဆိုတော့အစီပေါင်း300ဆိုတော့တက်ကြည့်လိုက်ပါဗျာသူတို့တကယ်ရင်ဆေးတွေကမနောက်ရှက်ခင်တုန်းကတော့သူတို့က24နာရီပုံလာ
ကုမ္ပဏီတွေဘက်ကလည်းသူတို့ရထားတဲ့ license ကြီးတွေကာမိအောင်လောက်ကြတာဖြစ်တယ်လို့ဆိုပါတယ
်ဒီအရီကလည်းဘာကြောင့်လဲဆိုတော့လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ကိုနိငါခွာတူးကျင်တယ်ကြောက်ကြောဆိုတာအောက်မှာရောက်လေပူကောင်းလေဆိုတော့ဖာကတ်ကြောဆိုတာဒီတူးတဲ့မြေစာမြေကြီးဆုံးသွားလို့ရှိရင်ကြောက်ဖာလို့ဖြစ်သွားတယ်အောက်မှာအဲ့ဒီနေရာကတ်နေတဲ့ကျောက်စင်းကအကုန်ဆုံးဖြစ်တဲ့အတွက်အဲ့ဒါကိုအလူရတူးကြတာအဲ့ဒီအမှရတဲ့ကျောက်ကဖန်တာမန္တာအကြီးကလည်းဆွေးလူကြီးဆိုတာတုံးမကြီးထွက်တာပေါ့ဗျာအဲ့လိုဆိုတော့အဲ့ဒါကိုပဲသူတို့ကအဓိကထားတယ်အပေါ်ကျောမှာပါတဲ့ကျောက်တွေကိုတတ်မှုမထားဘူးအဲ့လိုပဲလွလွင်နဲ့တုံပလိုက်ကြတာပေါ့ဗျာပြုတ်ပလိုက်ကြတာကောင်းလည်းမရှာနိုင်ဘူးဘာကြောင့်လဲဆိုတော့သူတို့ကမိုးတွင်းအမီပေါ့ဗျာတရားဒီတရားဒီဆိုမိုးတွင်းရောက်ရင်သူတို့ကမုန်းမကြခင်အလူရတူရတယ်အလူရတူကမုံမကြိုက်ရင်သူကအလူရတူတဲ့အချိန်ကျတော့တကယ်တမ်းမိုးကျသွားပြီဆိုလို့ရှိရင်တော့တို့တူးလို့မရတော့ဘူးနောက်တစ်နေ့ဆိုလို့ရှိရင်အဲ့ဒါကြီးကရေကတဝက်လောက်ဖြစ်နေပြီဆိုဒီဇယ်နဲ့ရေနဲ့ပြန်လဲနေရသူတို့တော့မကြိုက်ဘူးအဲ့တော့သူမင်းမြန်တူးရဲတခါလဲတစ်နေ့ထဲနဲ့၅နှစ်ပြီးတဲ့ဟာကို၁၀နှစ်ပြီးတဲ့ဟာကိုတစ်နေ့ထဲနဲ့ခြိုင်ချလိုက်ရသူကအဲ့လိုမျိုးတူးလိုက်တာနောက်ကျွန်တော်တို့အစိုးရကလည်းတို့ကိုပိတ်မယ်ဒီမီတော့မှသူကလည်းနေကခွာတူးရဲ
။ရန်ရည်တွေနဲ့မနာတန်တူးချင်းရဲ့နောက်ဆက်တွဲအဖြစ်မြေစာဘုံကြီးတွေဖြစ်လာခဲ့ပါတယ်။အဲ့ဒီမြေစာဘုံတွေပေါ်မှာကြောက်စင်းအကျဉ်းအကြံတွေရလို့ရညာလိုက်ကောက်ကြတဲ့ရေမစေးကြောက်ကောက်သူတွေဟာလည်းမကြခဏဆိုသလိုမြေစာဘုံပြိပြီးတည်ဆုံရတဲ့တဲ့နေလဲထွက်ပေါ်နေတာဖြစ်ပါတယ်
။အဲ့တော့ဒီအကြီးတွေပုံနဲ့နေရကြီးတွေမဟုတ်တဲ့အချိန်ကသူတို့လည်းမနိုင်ဖြစ်သူတို့လည်းပုံဒီမြေစာတွေလည်းမကျက်ထပ်ပုံပြီးပုံရင်းနဲ့ဆိုတော့မရှိဒီမစီရလည်းနားမလဲဘူးပြက်ရှာတယ်မိုးမရွာရင်တော့ဘာမှမဖြစ်ဘူးဗျာမိုးရွာတဲ့အချိန်ကျတော့သူတို့ကမိမိကြီးတွေရားထဲမှာကရေတွေကအကျောလိုက်ကဝင်နေတဲ့အချိန်ကျတော့အပေါ်ကတုံးကြီးကိုစကိတ်လိုစီးသလိုပေါ့ဗျာရှော့ရောင်းနဲ့အဲ့လိုကျသွားကြတာပုံတော့ကတော့ကျွန်တော်ဖက်ကမှာကျွန်တော်89မှာရုပ်တဲ့အချိန်မှာဒီလူနဲ့ပဲတူးနေတဲ့အချိန်မှာတပိုင်းတနိုင်လူနဲ့ပဲတူးနေတဲ့အချိန်ကျတော့ဒီကြောက်တွေကိုလူတွေကသလုံးကြီးရှာပြီးမှပြစ်တော့လုံးဝကျွန်တော်တို့ကဒီမစီတောက်လို့လည်းမရဘူးရေမစီဆိုတာလည်းဖြစ်မလာဘူးဒီကြောက်တွေလည်းမလွန်သွားဘူးဗျာ
ရေမစီကြောက်ကောက်သူတွေဟာတာမန်အလုတ်ချိန်မဟုတ်တဲ့အချိန်တွေမှာပြင်းမှန်းခက်ခဲစွာအလုတ်လုပ်ကြရတဲ့အတွက်မွေးရည်ဆွဲရဲ့အကူအညီကိုရယူပြီးလှုပ်လာကြရာကရေရှည်မှာမွေးရည်ဆွဲတဲ့သူတွေဖြစ်ကုန်ကြတယ်လို့လည်းဥက္ကမောင်မြင့်ကပြောပါတယ
်ရှာပုံရှာနီးကလည်းသူတို့ကရှိသေးတယ်ဗျတာမန်လူရှာလို့မရဘူးယူဆောင်ညတနေ့ထရှာတယ်ညနေ့ထရှာတယ်မနေ့၃နေ့ထရှာတယ်တို့ရောည9နာရီကနေမနေ့လို့မိုးလင်းတဲ့တိရှာတယ်အဲ့လိုရှာနိုင်မှုဟာကသူတို့ကမွေးစီသုံးဆွဲရတယ်ရာမတို့မို့နမဖိုဟီရိုရင်းပေါ့ဗျာအဲ့ဒါထိုးမယ်စားမယ်ပတ်မယ်အဲ့လိုနဲ့ရှာကြတဲ့ချိန်ရလည်းရကြတယ်ရတဲ့ပတ်စံတွေကလည်းအဲ့ဒီမှာငူဝင်သွားကြတယ်နောက်ပိုင်းသိပ်များလာတဲ့ချိန်မှာကုမ္ပဏီမှာဘယ်လိုဖြစ်နေလဲဆိုကုမ္ပဏီကဟိုတုန်းကတော့သူတို့ကြီးပဲတူးတယ်အခုကျတော့ရင်စိအင်အားများလာတဲ့ချိန်ကျတော့သက်ကလည်းမသိနိုင်ဘူးရဲလည်းမသိနိုင်ဘူးအင်အားများလာတဲ့ချိန်ကျတော့တုံးလေးသိန်းဖြစ်လာတယ်အဲ့ဒါကြီးကဒီလုတ်ွက်ကြီးတွေထဲမှာအေက50လောက်တွေထဲမှာဝင်တဲ့ဥယေကလည်းတောင်းကနန်းတစ်ခါက2000 3000ဝင်တဲ့ချိန်ကျတော့လုံကျော်လည်းမသိနိုင်ဘူးဥပဲလို့ဖြစ်လဲဆိုတော့၄နိုင်ခွဲညနေ၄နိုင်ခွဲဆိုလို့ရှိရင်သူတို့ဝင်လို့ပေးရတယ်မပေးလို့ရှိရင်သူတို့ကကုမ္ပဏီမီးရှို့မယ်ဖြတ်မယ်စီးမယ်ဆိုတော့သူတို့ပေးလဲရရော
ဖကန့်ဒေတာကကြောက်တွင်းနေမှာမြန်မာနိုင်ငံတဝန်းကရေမစေးကြောက်လာကောက်သူတွေတိတ်နဲ့ချီရှိလာတဲ့အခါမှာတော့အခြေအနေတွေဟာတမျိုးတစ်ပုံပြောင်းလဲသွားကြောင်းကိုလည်းဥက္ကမောင်မြင့်ကဆက်ရှင်းပြပါတယ
်။ဘယ်လိုဖြစ်သွားလဲဆိုတော့အကျိုးသူဆိုတာနိုင်ငံတော်နဲ့အကျိုးသူမဟုတ်တော့ဘူး။သူကကုမ္ပဏီကကုမ္ပဏီနဲ့ရေမစေးနဲ့အကျိုးသူဖြစ်သွားပြီ။ဘာကြောင့်လဲဆိုတော့ရေမစေးအင်အားများရေမစေးနိုင်တယ်။ကုမ္ပဏီကလည်းသူ့ဘက်က
တပ်တို့ရဲတို့တင်အားများတဲ့ချိန်ကျရင်ရင်မစိုးနိုင်တယ်။တလဲစီနိုင်နေကြတဲ့ချိန်နောက်ဆုံးကျတော့ဘာဖြစ်သွားလဲဆိုတော့ရင်မစိုးဖို့အင်အားများတဲ့ချိန်ကျတော့၄နိုင်ခွဲကနေမနေ့၆နိုင်ထိလို့တူးခွင့်ပေးလိုက်ရတယ်။အဲ့ဒါနိုင်ငံတော်ပိုင်းကျင်းတို့ကုမ္ပဏီပိုင်းကျင်းအဲ့ဒီရတဲ့ဥစ္စာလဲကျွန်တော်တို့ကဘာမှအခွန်ကောက်လို့မရဘူးတတ်မှတ်လို့မရဘူး။နောက်တက်ကြတဲ့ထားတဲ့လုံခြုံရေးလဲတို့ဒီဥစ္စာကိုလည်းမထိနိုင်ဘူး။နောက်ရဲရလည်းမထိနိုင်ဘူး။ဒီလိုနဲ့ပဲမနိုင်ရင်မနိုင်နဲ့လုံးချမဲ့ပြီးတော့ကျောစီမှာကဥပဒေစိုးမှုကျင်းသွားတော့ပါဗျာ
။ခြေသတင်းပါမှာတော့လွတ်တော်ကရေးဆွဲနေတဲ့ဥပဒေမူကြမ်းနဲ့ရေမစေးကြောက်ကောက်သူတွေရဲ့အခက်အခဲကိုအစိုးရကဘလို့ကင်တွဲဖြေရှင်းပေးမလဲဆိုတာတွေကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာပါခင
်ဗျ။ဥဇော်ဝင်းလိုက်စီစဉ်တက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာတော့ Washington DC မြို့တော်ကဈေးတက်တာတဲ့ sandwich ဆိုင်အကြောင်းနဲ့ဇူလိုင်လအတွင်းသမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုကိုအောင်ကမန်းနန်းလောင်နဲ့အတူကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ Washington DC မြို့တော်က Georgetown ရဲ့ဟာဆိုရင်ဒေသရင်းမှာလူနေမှုဈေးအမြင့်မားဆုံးနေရာတစ်ခုဖြစ်သလိုတနင်္ဂနွေလုံးမှာလည်းဈေးစကအကြီးမြင့်ဆုံးနေရာတစ်ခုဖြစ်နိုင်ပါတယ်။တမိုးကြီးပစ္စည်းအယောင်ဆိုင်တွေစားသောက်ဆိုင်တွေနဲ့လူများပြားနေထိုင်တဲ့ရပ်ကွက်ဖြစ်တာကြောင့်နှစ်စဉ်နှစ်တိုင်းသုံးဆွဲလည်ပတ်နေတဲ့ငွေကြေးပမာဏဟာဒေါ်လာတန်းနဲ့ချီရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုဈေးနှုန်းကြီးမြင့်တဲ့နေရာမှာဈေးသက်သာတဲ့အစားအသောက်ရောင်းချတဲ့ဆိုင်ရင်းတစ်ဆိုင်ရှိပါတယ်။ Falafel Sandwich အရာတာကိုကြိုက်နေတတ်တာအပြင်အဆုံးတစ်ချို့ကိုလှူဒန်းမယ်ဆိုတာကြောင့်ဒီဆိုင်ကိုလာအပြည့်ပြည့်တာဖြစ်တယ်လို့ဈေးဝယ်သူတွေကပြောပါတယ်။
ငါငွေတချို့ဒုက္ခသည်တွေအတွက်လှူဒန်းမယ်ဆိုတော့ကိုလေးပဲသိရပါတယ်တကယ်ကိုချီးကျူးစရာလိုရပ
ါ
ဒုက္ခသည်တွေအတွက်သူတို့လှုပ်ပေးနေတာဟာတကယ်ကိုမွန်မြတ်ပါတယ်ကျွန်တော်အားပေးပါတယ
်
စားစာကကောင်းတယ်လို့ဆိုင်ပိုင်ရှင်ရဲ့ရည်ရွယ်ချက်ကိုသိရတော့တကယ်ကိုအားတက်မိပါတယ်အဲ့ဒီရည်ရွယ်ချက်ကြောင့်လဲဒီမှာလာစားရတာပိုအရသာရှိတာပေါ့ဗျာ
ဆိုင်ပိုင်ရှင်အာမက်အက်ကာဟာလူမှုရေးအသိစိတ်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တဦးပါ
There's many ways we could have decided.
ဒုက္ခသည်တွေကိုကူညီဖို့ရွေးချယ်စရာလမ်းကြောင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ Falafel ကိုရွေးချယ်ရတဲ့အကြောင်းရင်းနှစ်ခုကတော့ဒီအစားစာဟာကမ္ဘာထောက်လားဒုက္ခသည်စခန်းတွေတဲကတချို့နေရာတွေမှာဆိုလို့ရှိရင်အဓိကအစားစာဖြစ်တာကြောင့်ရယ်ဈေးသက်သာပြီးတော့ vitamin အပြည့်အဝပါဝင်တာကြောင့်ပါ။ဒါပြင် Falafel ကိုကျွန်တော်လည်းစက်နှစ်တတာကြောင့်ပါ
။ Falafel မုံလုံးကျော်ပါဝင်ဆိုင်မှာရောင်းချတဲ့အစားစာမျိုးစားတွေဟာ Ashka Migin ရဲ့လက်ရာတွေပါ။ Ashka က
My mom
ကျွန်တော်အမေကိုပါလက်စတိုင်းနောက်ဖက်ကမ်းမှာမွေးဖွားခဲ့ပါတယ်။အဲဒီမှာဖလာဖယ်နဲ့ဟမ်မစ်တို့သူလှုပ်တက်ခဲ့တာပါ
။ဖလာဖယ်ဆန်ဒွိချ်ကို3ဒေါ်လာနဲ့ရောင်းချပြီးဈေးအကြီးဆုံးစားစာဟာ4ဒေါ်လာသာဖြစ်ပါတယ်။စားသုံးသူတဦးဖြစ်တဲ့ Katie Altman က
It is fresh. It has so much.
လက်ဆက်ပြီးအရသာလည်းစုံပါတယ်။ပြီးတော့ဒီနားမှာရောင်းနေတဲ့နေ့လယ်စာဈေးနှုန်းတွေရဲ့တစ်ဝက်လောက်သာရှိတာကြောင့်မို့လို့လည်းအဆင်လဲပြေပါတယ်ရှင့်။
ဆိုင်စာဖွင့်ချိန်လွန်ခဲ့တဲ့2လလောက်ကစလို့ Falafel Inc အနေနဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကိုဒုက္ခသည်တထောင်စာအတွက်လှူဒန်းပေးခဲ့ပြီလို့ HK ကပြောပါတယ်
။ We do anywhere from 600 to 800.
နေ့စဉ်ဒီတိုင်းစားသုံးသူ600ကနေပြီးတော့800လောက်ထိလာတတ်ပြီးတော့သူတို့အနေနဲ့ဆန်ဒွစ်အပြင်အခြားအရင်စားစာတောက်စရာတွေကိုပါဝယ်မယ်ဆိုရင်တော့ကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ပါလိမ့်မယ်။
စားသောက်ဆိုင်နေရင်ဒီမှာဆိုရင်လေဒုက္ခသည်ရဲ့ပုံတွေကိုချိန်ဆပြသထားပြီးတနည်းကိုဒုက္ခသည်တန်းလောက်ထိကျွေးမွေးနိုင်ဖို့ HK ကဆိုင်ခွဲပေါင်း100လောက်ဖွင့်ကျင်နေတာပါ။
Our goal is to employ refugees.
ဘာတလောမှာဒုက္ခသည်တွေကိုအလုပ်ကင်ပေးထားနိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။စိုင်းဒီဆိုင်မှာဆိုလို့ရှိရင်ဒုက္ခသည်12ယောက်လောက်အထိလုပ်ပေးထားနိုင်ပြီးတော့နှစ်နှစ်လောက်လုပ်ပြီးတဲ့အခါမှာတော့သူတို့ကိုယ်တိုင်စိုင်းပိုင်ရှင်တွေဖြစ်လာဖို့အထိလုပ်ပေးဖို့စဉ်းစားထားပါတယ
်။မိဘမှာကြော်ကြာနဲ့မုတ်ဖို့ဆက်အတွက်နေရာရှိရင်ကိုစိုင်းဖွင့်ဖို့အဆင်ပြေတယ်လို့လဲ HK ကပြောပါတယ်။နေ့စဉ်နေ့တိုင်းကဘာတလောမှာဒုက္ခသည်တွေတိုးလာနေပြီးအခြေအနေတွေပိုကောင်းမလာခင်မှာပိုဆိုးရွားတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်တာကြောင့် Falafel Inc အနေနဲ့ဒီပြဿနာကိုတတ်နိုင်တဲ့လောက်ကူညီဖြည့်ရှင်းပေးနေတာဖြစ်တယ်လို့ Ahmed HK ကပြောပါတယ်ခင်ဗျာ။အခုတော့ဇူလိုင်လအတွင်းဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုတင်ပြပေးပါမယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းကိုစပြီးတော့တင်ပြပေးမှာပါ။အမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါရတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ။
ဒါအပြင်ဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းခြံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။ အသားရောင်ခွဲခြားဆက်ဆံရာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ကြပ်ပြစ်မခံစားရဘူးလို့လဲသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်1963ခုနှစ်တုန်းကဒီဥပဒေပြရမှုအဆိုပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဌာန်းဖို့သမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတက်တန်းအတွင်းဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လဲသမ္မတဂျွန်ဆန်ကပြောပါရရှင
်။ဒီတစ်ခါတင်ပြပေးလိုတာကတော့သမ္မတရဲ့တားလဲဖြစ်ကိုရန်လင်းသမ္မတဖြစ်ခဲ့သူတယောက်အကြောင်းပါ2000ခုနှစ်မှာသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့အမေရိကန်သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမ္မတဖြစ်တာဝန်ယူခဲ့တဲ့တားအဖာတွေဖြစ်ပါတယ်နိုင်ငံဖခင်ဖြစ်ခေါ်ဂုဏ်ပြုခဲ့ကြတဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမ္မတဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပါတယ်
ဗြိတိရှ်ရဲ့လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက်1825ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ John Quincy Adams ဟာအမေရိကန်ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေးဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလက်မှတ်တွေဖောက်လုပ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတ Dwight Eisenhower ဟာဒီအစိုးပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှိရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်
။ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတ Eisenhower အကြွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကိုက်ညီအောင်အဆင်ပြေသလိုဖောက်လုပ်ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြောင်းကျဲနေထိုင်ကြသူတွေလိုလဲကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတဲ့ကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထဲစိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူလုံးရင်းနဲ့ချီးပြီးတော့ပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအတောင့်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကောအောင
်ဒါအပြင်လမ်းဖြတ်တန်းကပေးပြီးခီးပိုတိုတဲ့ဝေးပြေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်မှာရန်နာစကန်တွေကိုဝင်ပြီးစားတော့ဆိုင်တွေကိုဝင်အစာတောက်စားခီးတစ်ထောက်နားပြီးတော့စီဖြည့်ပြီးရှစ်ဆက်ခီးထွက်လို့လည်းရပါတယ်အဲ့ဒီရန်နာစကန်တွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တီးရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လို့ပြီးစီခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ
်ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တူတာစုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
သောနာရှင်များခင်ဗျာတရုတ်ပြည်ရဲ့အတိုက်ခံနိုင်ငံရေးလှုပ်ရှားသူလည်းဖြစ်ငင်းငင်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့လူရှောက်ဘူဟာအသက်62နှစ်အရွယ်ဇူလိုင်လ13ရက်နေ့မှာကွယ်လွန်သွားပါတယ်ဖမ်းဆီးခံရစဉ်အတွင်းငင်းငင်းရေးနိုဘယ်ဆုရှင်တူအခုလိုတည်ဆုံမှုဟာဒုတိယမြောက်ဖြစ်ပြီးပထမတူကတော့အဖမ်းခံရစဉ်1935ခုနှစ်မှာနိုဘယ်ငင်းငင်းရေးဆုရခဲ့တဲ့ဂျာမန်လူမျိုးကားဘွန်အိုစီယက်စကီဟာလည်းနာဇီဂျာမနီအကျဉ်းစခန်းမှာတည်ဆုံခဲ့တာပါလူရှောင်ဘိုးရဲ့တည်ဆုံမှုနဲ့အတူအပိတ်ပင်ခံထားရတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီရေးကိုကာကွယ်မြင့်တင်ရမယ်ဆိုတဲ့အကြေလောင်ဆုံးအတန်တစ်ခုကဘာမှာထွက်ပေါ်လာပါတယ်။စာပေဝေဖန်ရေးနဲ့စာရေးဆရာလည်းဖြစ်တဲ့လူရှောင်ဘိုးဟာပီကင်းတက္ကသိုလ်ကပါမောက္ခတူဦးဖြစ်တယ်လို့တရုတ်ပြည်ပြင်ပကအခြားတက္ကသိုလ်တွေမှာလည်းအဲ့ပါမောက္ခတူဦးဖြစ်ပါတယ်။ အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုကိုအားတန်တဲ့လူရှာဖို့ဟာပါတီစုံစနစ်နဲ့အာဏာခွဲဝေသုံးဆွဲမှုအစိုးရရဲ့တာဝန်ခံမှုလွတ်လပ်တဲ့ဈေးဝယ်စည်းဝါးရေးစနစ်စတာတွေကိုတောင်းဆိုရင်တရုတ်အစိုးရနဲ့ထိတ်တိုက်ဖြစ်လာခဲ့ရပါတယ်။တရုတ်နိုင်ငံက1989တန်အမန်ရင်ပြင်ကျောင်းသားလှုပ်ရှားမှုအတွင်းသူဟာနိုင်ငံတကာမှာနာမည်ကြီးလာခဲ့ပါတယ်။အစာပိုင်းအစာငတ်ခံဆန္ဒပြပွဲတွေမှာရောနောက်ပိုင်းသွေးထွက်တန်ယိုမှုတွေရှိနေတဲ့ကြားကပဲကျောင်းသားတွေငြင်းချမ်းစွာလူစုခွဲနိုင်အောင်လို့တရုတ်စစ်တပ်နဲ့ညှိနှိုင်းရမှာပါလူရှာဖို့ပါဝင်ခဲ့ပါတယ်။အဲဒီနောက်ပိုင်း26နှစ်ကျော်ကာလအတွင်းသူဟာ၄ချိန်ထောင်ချခံရပါတယ်။သူ့ကိုတံမြန်တော်လှန်ရေးလှုပ်ဖို့သွေးထိုးလှုံ့ဆော်သူဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုမှာပါသူလူမှုအခြေခံစည်းမျဉ်းတွေကိုနှောက်ယှက်သူနိုင်ငံတော်ပုံငံဖို့လှုံ့ဆော်သူစတဲ့ဆွဆွဲချက်တွေနဲ့တရားစွဲခဲ့တာပါ2008ခုနှစ်မှာလူရှာဘိုဟာ Chapter 08လို့ခေါ်တဲ့လူမျိုးရေးလူအခွင့်အရေးနဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းညာစာတမ်းကိုအကူအညီရေးသားပြုစုခဲ့ပါတယ်ဒီစာတမ်းဟာ1989ခုနှစ်ကချက်အတိုက်ခံနိုင်ငံရေးသမားတွေမူကြမ်းရေးဆွဲခဲ့တဲ့ Chapter 77ကိုနမူနာယူပြီးရေးခဲ့တာပါတရုတ်ပြည်မှာလူအခွင့်အရေးရလာစေဖို့အကြမ်းမဖက်တဲ့နည်းနဲ့ရေရှည်လှုပ်ရှားလာခဲ့တဲ့လူရှာဘိုကို2010ခုနှစ်သူအကျဉ်းချနေစဉ်ကာလအတွင်းငင်းငင်းရင်လိုပဲဆုချင်းမြင့်ခဲ့ပါတယ်။စုလက်ခံယူဝဲကိုတက်ရောက်ဖို့တရုတ်အစိုးရကခွင့်မပြုတာကြောင့်အခမ်းအနားမှာလူရှာဘိုထိုင်မဲ့ခုံကိုဒီတိုင်းအလွတ်ထားခဲ့ပါတယ်။မစ္စတာလူဟာသူ့တိုင်းပြည်နဲ့လူသားတွေအတွက်ပါဘဝကိုနှိမ့်မြုပ်ခဲ့သူဖြစ်ပြီးတရားမျှတမှုနဲ့လွတ်လပ်မှုကိုရှာဖွေခဲ့သူဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လူမျိုးရေးဒန်းတူညီမျှမှုဖွဲ့စည်းပုံစည်းမျဉ်းနဲ့အညီအုပ်ချုပ်ရေးစတာတွေအတွက်တိုက်ပွဲဝင်ခဲ့တဲ့လူရှာဘူဟာလူသားတွေရဲ့စိတ်ဓာတ်ကိုပုံဖော်ပေးရာရောက်တာကြောင့်ငင်းငယ်ရေးနိုဘယ်ဆုနဲ့ထိုက်တန်ကြောင်းဝန်ကြီး Tillerson ကပြောပါတယ်။နေအကြေကျုပ်ကြခံနေရဆဲဖြစ်တဲ့လူရှာဘူရဲ့ဇနီးလူရှီယာကိုလည်းအ мян ပြန်လှုပ်ပြီးရဲ့အတွက်အမေရိကန်အစိုးရကရောနိုင်ငံတကာအတိုင်းဝိုင်းကပါစိုးရိမ်ပူပန်နေကြကြောင်းလူရှာဖို့ကိုသူရဲကောင်းအဖြစ်မတတ်မှတ်ဘူးဆိုရင်တောင်တနေ့မှသူ့ကိုနိုင်ငံသားကောင်းတူအဖြစ်တွေးမြင်လာကြမှာဖြစ်ကြောင်းလူရှာဖို့ဟာတကယ့်ကိုနိုင်ငံသားတယောက်ဖြစ်ကြောင်းဝန်ကြီးတေလာဆန်ကပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
သူအပါအဝင် Trump စီယုံရဲ့အဖွဲ့တွေကတခြားသူတဦးတယောက်မှ2016 American သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲအပြီးမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကဲအကြံပေးတဲ့ဖြစ်သမ္မတလည်းဖြစ်သူဂျာရက်ကုရှ်နာကပြောကြားခဲ့ပါတယ်။သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှနှစ်နာရီကြာတကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက်ကုရှ်နာကအင်ဗျူတော်မှာပြောကြားခဲ့တာဖြစ်ပါတယ်။ထရက်ကားတစ်စင်းနဲ့မှတရားမဝင်နိုင်ငံကူးလာသူတွေကိုမှောင်ခိုကူးမှုနဲ့ထရက်ကားရှင်မောင်းတယောက်ကိုတက်ကဆက်ပြည်နယ်မှာတရားဆွဲလိုက်ပါတယ်။အသက်60အရွယ်ယင်မောင်း James Bradley Jr. ရဲ့ truck ကနောက်တွဲထဲမှာတေဆုံးနေသူ၈ယောက်ကိုရဲကတွေ့ရှိခဲ့ပြီးတဲ့နောက်သူ့ကိုဖမ်းဆီးခဲ့တာပါနောက်ထပ်၂ယောက်ကတော့ဆေးရုံမှာကွယ်လွန်သွားခဲ့ပါတယ် truck ကနောက်တွဲထဲမှာတွေ့ရတဲ့တခြားသူအများအပြားဟာလည်းအပူလွန်ကဲမှုကြောင့်ဖြစ်တဲ့ဝေဒနာတွေကိုအပြင်းထန်ခံစားနေကြရပါတယ်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညာရင်းချင်းဖြစ်လာဖို့မျှော်လင့်ထားဖို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညာတွင်းချင်းရပ်ဆိုင်းဖယ်ရှားလိုက်လို့မရဘူးလို့ဒေါက်တာရဟီလီကပြောခဲ့တာပါဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘသူမှမျှော်လင့်မထားပေမဲ့လူ့အခွင့်အရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတံမင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လို့နေတဲ့မနေ့စောစောပိုင်းတနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိပြန်ပြီးတော့ထပ်မံထုတ်လင့်ပေးဦးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာနိုင်ငံကသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.